၃ရက်ကြာမြင့်မဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ဘိတ်ကော့တောင်းနဲ့ဒဝဲမြို့ခီးစဉ်ဒီနေ့စတင်တာဖြစ်ပါတယ်။ဒီနေ့ဘိတ်မြို့လူထုတွေ့ဆုံပွဲမှာတက်ရောက်လာသူတွေကတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်နဲ့အစိုးရဖွဲ့ဝင်တချို့တိုင်းပါတီခေါင်းဆောင်တချို့ကိုဖယ်ရှားပေးဖို့တောင်းဆိုကြပါတယ်။ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တွေအပါအဝင်ဘိတ်ခရိုင်နဲ့ဒဝဲခရိုင်ကပြည်သူတွေကအရေးယူပေးဖို့ဆိုပြီးတိုင်ကြားထားတာပါ။လက်ရှိမှာဒေါက်တာလက်လက်မော်ဟာဆွေမျိုးနှိစက်တဲ့သူတွေကိုလုပ်ပိုင်ခွင့်ချပေးတာမလျော်ဩဇာတုံးတာစတဲ့ကိစ္စတွေကြောင့်တိုင်ကြားခံထားရတဲ့အတွက်အောက်ကလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေတာတွေရှိပါတယ်။ဒီလူထုတွေ့ဆုံပွဲမှာကျွန်းစုမြို့နယ်88မြို့ဆက်ငင်းချမ်းရေးနဲ့ပွန်းလင်းလူဖွဲ့စည်းကဥပိုအန်ကတိုင်းအစိုးရဖွဲ့ညံ့ဖျင်းတာတွေကိုကိုက်တွယ်ဖြေရှင်းပေးဖို့ဒေါက်အောင်ဆန်းစုကြည်ကိုတောင်းဆိုခဲ့ပါတယ်
။လူထုတက်ခံမှုရုပ်ရုပ်ကြည့်လူရုပ်ပါလာမှာကျွန်တော်တို့ကတော်တော်ကိုစိုးရိမ်ပါတယ်။တော်ကြလဲအမေမေးတဲ့ပြည်ပေါ်တွေအလွယ်လဲချုံချုံမေးပြန်ပြီးဖြေကြတော့တွေ့ပါတယ်အဓိကကဘာလဲဆိုတော့အစိုးရရန်ဒီဟာကျွန်တော်တို့အားနည်းနေပါတယ်เนาะအစိုးရရဲ့မောင်းမောင်းနေပြောကြနေရတယ်စက်ဆိုင်ညပြွင်းနေဆိုကျွန်တော်တို့တုံ့တက်လို့ရပါတယ်အဲ့ဒီတုံ့တက်ချက်တွေလဲကျွန်တော်တို့ဝင်ထားပါတယ်အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စာရိုက်တန်းဆောင်ပေါ်မှာအလေးနဲ့ကျွန်တော်တို့ကြည့်ပြီးတော့ပြန်ပြီးဆုတ်ဖြောက်တော့ရန်ရောက်ပြန်ပြုတ်ပြုတ်ပြန်ပြေးဖို့ကျွန်တော်တို့သူ့ချုံနဲ့ကျွန်တော်တို့တောင်းဆိုပါပါတယ
်ဒါနဲ့ပတ်သက်ပြီးတိုင်းမင်္ဂန်တော်အောင်ဆန်းစုကြည်ကတို့ခီးစင်မှာဒီကိစ္စကအဓိကဖြစ်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့ဒီလူတွေကဒီလိုပြောတာကိုဆိုတော့အများကြီးလေးနဲ့ထားတယ်။ကျွန်တော်စိုးစောလည်းပြောပြီးပါတယ်။ဒီမှာသူတင်နေတာရင်တိုင်းကိုစိတ်ရတာလေဒီကိစ္စကိုပါပါတယ်။အဲဆိတ်ချပါတယ်ကျွန်တော်အလေးနဲ့ထားလို့ဆိုရတာ
။အမျိုးသားဒီမိုစီအဖွဲ့ချုပ်ကတင်းနေတာဤတိုင်းဒေသကြီးမှာ2015ထွေထွေရွေးကောက်ပွဲတုန်းကနေရန်အားလုံးမှာအနိုင်ရရှိခဲ့ပါတယ်။လက်ရှိတင်းနေတာဤတိုင်းမှာတိုင်းအစိုးရကိုထောက်ခံမှုကြားစင်းနေရောင်းတဲ့သူတို့ကိုအရေးယူမယ်ဆိုရင်2020မှာမဲဆွယ်စရာမလိုဘူးလို့တွဲဆုံပွဲမှာအခုလိုပြောခဲ့သူလည်းရှိပါတယ်
။2020မှာမဲအပြပိုင်းလက်ချင်းရကွာလက်ရှိစားဆောင်မြန်ဖြစ်ပေါ့။ဒါပေမဲ့တိုင်းဝန်ကြီးချုပ်ဒေါ်လမ်မော်ဒီမှာပါတော့ဝန်ကြီးဂျုံဝင်းတော်နဲ့ဒီခုစီရာဘွယ်လုံးနဲ့ဦးမြင့်ဆိုင်အပေါင်းဝင်အစိုးရဘွယ်အားလုံးပြည်ကြောင်းလည်းပြေးမှသာလေ energy ဒီ2020မှာမဲနိုင်တော့မယ
်။ဒီအပေါ်မှာဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ်
။ကျွန်တော်ပြောမယ်နော်။ကျွန်တော်ကနိုင်ငံအတွက်ကောင်းမယ်ရှင်။ကျွန်တော်ရဲ့ဘာလို့ဖြေလဲဆိုတော့မဲတိုင်းမလို့တော့မဟုတ်ဘူး။နိုင်ငံကောင်းဖို့ရဲ့ကိုကြားရည်ဖြေလို့
။ဒီတွဲဆောင်ဘွဲမှာပွတ်ပွတ်လင်းလင်းပြောဆိုတာကိုကျေးဇူးတင်ကြောင်းနဲ့တိုင်ကြားထားတာတွေကိုအလေးနဲ့ထားဆောင်ရွက်သွားမယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမနေ့ပြန်မှာဗိတ်မြို့နယ်မှာရှိတဲ့ကျွန်းတွေကိုတွားရောက်มาဖြစ်ပြီးကောက်တောင်းတဲ့ဒဝဲမြို့တွေကိုလည်းဆက်သွားဖို့ရှိနေတာဖြစ်ပါတယ်ခင်ဗျာ။